25 နှစ်တာကာလအတွင်းကယားပြည်နယ်နဲ့ရှမ်းပြည်နယ်တောင်ပိုင်းကကြာဆုံးသွားတဲ့ရဲဘော်34ဦးအတွက်ဂုံးပြုတ်မှတ်တမ်းလွှာကိုမြန်မာနိုင်ငံလုံးဆိုင်ရာဒီမိုကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ကမိသားစုဝင်တွေစီပေးအပ်တဲ့အခမ်းအနားကိုဒီကနေ့ကယားပြည်နယ်လွှိုက်ကော်မြို့မှာကျင်းပခဲ့ပါတယ်။အစိုးရနဲ့ပြစ်ခတ်ရဲစဲထားတဲ့ ABSDF က လက်ရှိနိုင်ငံရေးအခြေအနေဟာသူတို့ရည်မှန်းချက်တွေအောင်မြင်ဖို့အတွက်အစပြုအခြေအနေသာရှိနေပြီးပြည်တွင်းနိုင်ငံရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးစတဲ့ရည်မှန်းချက်တွေအောင်မြင်တဲ့အထိဆက်လက်ဆောင်ရွက်သွားမယ်လို့လည်းအခမ်းအနားမှာကြေညာပြုပြောကြားခဲ့ပါတယ်။အပြည့်အစုံကိုတော့လွိုက်ကော်မျိုးကနေ VOA
သတင်းတော့ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။ဟုတ်ကဲ့ကြာဆုံးရဲဘော်တွေအတွက်အခုလိုဂုံးပြုအခမ်းအနားကျင်းပတာဟာဒါဟာဒုတိယအကြိမ်ဖြစ်ပြီးစနေနေ့မနက်ခင်းမှာတော့ကြာဆုံးသူတွေအတွက်ခရယံဘာသာနဲ့ဗုဒ္ဓဘာသာဓလေ့ထုံးစံအရာ ဝိပုစုတောင်းပွဲတွေလည်းပြုလုပ်ခဲ့ပါတယ်။ဒီမိုကရေစီတရားကောင်းအဖြစ်ဂုံပြုမှတ်တမ်းလွှာပေးအပ်ပွဲကိုတော့နေကင်း၁၂နာရီမှာလွိုက်ကော်မြို့လယ်ကဥတ္တရာယုံဖုံးတော်ကြီးကျောင်းတိုင်မှာကျင်းပခဲ့တာဖြစ်ပါတယ်။ဒီလိုပွဲကျင်းပဖြစ်တာနဲ့ပတ်သက်ပြီး
ABSDF ရဲ့အထွေထွေအတွေ့အကြုံမှုရဲဘော်စံတွေကအခုလိုပြောပါတယ်။ဆိုတော့ကျွန်တော်25နှစ်တာကာလကွဲကွာနေကြရတဲ့ကာလတွေမှာမိသားစုတွေကဘာဖြစ်ခဲ့မှမသိဘူး။မိဘတွေကသားသမီးတွေပဲရောက်နေမှမသိဘူး။အဲတချို့ကမောင်နှမတွေကလည်းပဲရောက်နေမှမသိတဲ့ပုံမှာ တရားဝင်အကြောင်းကြားရင်းနဲ့ပဲကြာဆုံးသွားတဲ့ရဲဘော်တွေကိုဂုံပြုမှတ်တမ်းလွှာကိုမိသားစုလက်ထဲကိုကျွန်တော်တို့ပေးအပ်လိုက်တဲ့ပွဲတစ်ခုလေးဖြစ်ပါတယ်။ဆိုတော့အဖွဲ့အစည်းတစ်ခုလုံးအနေနဲ့ကြာဆုံးသွားတဲ့ရဲဘော်ခုနှစ်ဟာကျော်အတွက်ကိုကျွန်တော်တို့ရည်စူးပြီးတော့မှဆက်လုပ်သွားမယ်ထဲကနေပြီးတော့အစီအစဉ်တစ်ခုအနေနဲ့ကျွန်တော်ကြားပြည်နယ်လွှဲကော်မြို့မှာဒီနေ့ကျင်းပတာဖြ
သလိုအခြားပြည်နယ်နဲ့တိုင်းဒေသကြီးတွေမှာလည်းဆက်လက်ကျင်းပဆောင်ရွက်သွားဖို့ရှိနေတာဖြစ်ပါတယ်။ဒီကနေ့အခမ်းအနားမှာ ABSDF ကအဖွဲ့ရဲ့ရည်မှန်းချက်တွေအောင်မြင်သည့်အထိဆက်လက်ဆောင်ရွက်သွားဖို့ကိုပြည်သူတွေကိုကတိပေးခဲ့တယ်လို့ရဲဘော်စံနီကပြောပါတယ်
။ဒီကနေ့နိုင်ငံရေးအခြေအနေအောက်မှာကျွန်တော်တို့ရည်မှန်းချက်တွေတော့ဘာမှမပြည့်သေးပါဘူး။ကျွန်တော်တို့ရည်မှန်းချက်၄ရဖြစ်တဲ့ဆင်အားလာရှင်စနစ်ကနေပြည်သူလူထုတရားလုံးလွတ်မြောက်ရေးကိစ္စကမဖြစ်သေးပါဘူးဒီမိုကရေစီနဲ့လူခွင့်ရေးကလည်းလမ်းခွလမ်းမှာပဲရှိပါသေးတယ်ပြည်တွင်းငြိမ်းချမ်းရေးဆိုတာလည်းပြစ်ခတ်ရက်စဲရေးပဲရှိပါသေးတယ်နိုင်ငံရေးအင်အားစုအားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးပွဲကမှသင်ပြည်တွင်းငြိမ်းချမ်းရေးကိုကျွန်တော်ဆက်လက်အကောင့်တွေဖော်နိုင်မှာဖြစ်ပါတယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့ရည်မှန်းချက်အောက်မှာလည်းအခုမှအစပြုဆွေးနွေးမှုနဲ့ပညာပေးမှုအဆင့်ပဲရှိပါသေးတယ်ဆိုတော့ဒီကနေ့ကာလကိုတော့ဒါသတိကြီးကြီးထားပြီးတော့ဆက်လက်လျှောက်လှမ်းရမယ်ပထမအစပြုကာလလို့ပဲကျွန်တော်တို့ပြောလို့ရပါသေးတယ်ဒီကနေ့ပွဲမှာလည်းဒီကြဆုံးခဲ့ရတဲ့ရဲဘော်တွေအသက်သွေးချွေးခန္ဓာဆွန့်လူပေးခဲ့ရတဲ့ရဲဘော်တွေရဲ့မိသားစုတွေကိုရောမိဘပြည်သူလူထုတရလုံးကိုရောဒီကနေ့ပေးခဲ့တဲ့ဂတိကတော့ကျွန်တော်တို့ဥတီချက်၄ရက်မပြည့်မချင်းမဆုံးမနှစ်တော့ဇွဲနဲ့ကျွန်တော်တို့အသက်ခန္ဓာကိုဆွန့်လွတ်ပြီးတော့ကျွန်တော်တို့ဆက်လက်ဆောင်ရွက်ပါမယ်လို့ကျွန်တော်တို့ဂတိပေးခဲ့ပါတယ
်အခမ်းအနားမှာကြဆုံးခဲ့သူတွေရဲ့ဓာတ်ပုံတချို့နဲ့အဖွဲ့အစည်းရဲ့လှုပ်ရှားမှုမှတ်တမ်းဓာတ်ပုံတွေကိုလည်းပြသထားပါတယ်ကြဆုံးသွားတဲ့ရဲဘော်တဦးရဲ့အမဖြစ်သူကတော့သူ့ရဲ့ခံစားချက်ကိုအခုလိုပြောပါတယ်
ကျမဒီလိုပဲပြီးဆုံးသွားပြီလို့ထင်ခဲ့တယ်အခုမှဒီကြောင်သားကိုရှစ်စစ်ကြောင်သားရေခင်းကိစ္စဒီမှာဂုံပြူခန္ဓာတက်ဖို့လာပြီးတော့ဖိတ်တဲ့ခါကြောင်သားကောင်းဆောင်လာဖိတ်တဲ့ခါကျမအရင်ပီတိဖြစ်တယ်ဝမ်းလဲဝမ်းသာတယ်ဒီလိုဂုံပြူပေးတဲ့လူကြီးမင်းတို့အကုန်လုံးကိုလည်းအရင်ကျေးဇူးတင်တာပေါ့နော်ကြောင်သားကောင်းဆောင်တွေရောဒီနားရှိတဲ့ကြီးကဲတွေကိုအကုန်လုံးကျေးဇူးတင်တာပေါ့နော်အတိမပြူပေးတဲ့အတွက်ပေါ့နော
်ကြဆုံးခဲ့ရတဲ့ရဲဘော်နှစ်ဦးရဲ့အကိုဖြစ်သူကတော့ ABSDF နဲ့အစိုးရအပြစ်ခတ်ရစဲရေးအပေါ်သူ့အမြင်ကိုအခုလိုပြောပါတယ်
ကျွန်တော်နဲ့ညီဝန်ခွဲပေါ့ဟိုကြဆုံးတဲ့ညီနေရောက်ငယ်ကသူ့သားတွေရှိသေးတယ်ပေါ့နော်သူ့သားတွေရှိသေးတယ်ကြတော့ကဲအဲ့လိုမျိုးအစိုးရနဲ့ညင်ချမ်းရေးရပြီဆိုလို့ရှိရင်သူ့သားလည်းဟိုကျွန်တော်နဲ့နီနီကကနဲ့နေလို့ရပြီပေါ့နော်နေလို့ရပြီနောက်စိုးရနဲ့လည်းဟိုအဆင်ပြေသွားတဲ့သဘောမျိုးအဲ့လိုမျိုးကျွန်တော်ခံစားရတော့ကောင်းတယ်လို့အဲ့လိုမျိုးပဲကျွန်တော်မြင်
ရကောမျိုးမှာကျင်းပတဲ့အခမ်းအနားကိုအပြစ်ခတ်ရက်ဆဲထားတဲ့ KNY မျိုးသားတိုးတက်ရေးပါတီ KNPP KNY လူမျိုးပေါင်းစုံလွတ်မြောက်ရေးတပ်ဦးကလာလာတာရှမ်းပြည်လူမျိုးပေါင်းစုံလွတ်မြောက်ရေးတပ်ဦးရလာလာဖ KN ပြည်သက်ပါတီနဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့အဖွဲ့အစည်းကြားပြည်နယ်အခြေစိုက်နိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေအပါအဝင် FPA တပ်6ကျော်တက်ရောက်ခဲ့ပါတယ်ABSDF ကမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးဟာ1988ခုနှစ်ဒီမိုကရေစီရေးဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နှင်းခံရပြီးတဲ့နောက်ထိုင်းတရုတ်နဲ့အိန္ဒိယနယ်စပ်ကိုရောက်ရှိသွားတဲ့ကျောင်းသားတွေနဲ့အလွှာအသီးသီးကပြည်သူတွေစုပေါင်းဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ပါတယ်။ဖွဲ့စည်းတည်ထောင်ပြီး25နှစ်အတွင်းကြာဆုံးသွားသူတွေအတွက်ဂုဏ်ပြုတဲ့အခမ်းအနားကိုတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကမွန်ပြည်နယ်မှာပထမဆုံးအကြိမ်ကျင်းပခဲ့တာဖြစ်ပါတယ်။